ဆန်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တစ်ဖက်ကမှရှိတဲ့တရုတ်နိုင်ငံနေစားရွှေလီမြို့အတွင်းတရားမဝင်အလုပ်လုပ်ကြနေတဲ့မြန်မာအလုပ်သမားတွေကိုဒီရက်ပိုင်းမှာတရုတ်အာဏာပိုင်တွေကနေဖမ်းဆီးမှုတွေများပြားလာနေပါတယ်။အထူးသဖြင့်ဒီမူရစ်စေဝါသုံးဆဲသူတွေနဲ့တရုတ်ဝင်အလုပ်လုပ်ခွင့်စာအုပ်မရှိသူတွေကိုဖမ်းဆီးနေတယ်လို့လည်းဒေတာခံတွေကဆိုပါတယ်။မြန်မာအလုပ်သမားတွေအနေနဲ့တရုတ်ဝင်လက်မှတ်ပြုလုပ်ပြီးမှတရုတ်နိုင်ငံအတွင်းသွားရောက်လုပ်လုပ်ကြဖို့ဒေသခံမြန်မာအာဏာပိုင်တွေကလည်းတိုက်တွန်းထားပါတယ်ဒီအကြောင်းပြည်စုံကိုတော့ထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တစ်ဖက်ကတရုတ်နယ်စပ်ရွှေလီဘက်မှာသွားရောက်လုပ်လုပ်ကြနေတဲ့မြန်မာနိုင်ငံသားတွေကိုတရုတ်အာဏာပိုင်တွေကလည်းပိုက်စိတ်တိုက်စစ်ဆေးဖမ်းဆီးမှုတွေပုံမှန်များပြားလာနေပါတယ်အစိုးရဖြင့်မူရစ်စေဝါ၃ဆဲသူတွေနဲ့အလွတ်လွတ်ခွင့်ပါမဲ့စာအုပ်တွေစစ်ဆေးနေတယ်လို့ရှီလီမြုပ်ကန်ဆိုင်းအောင်ဝင်းကပြောပါတယ
်။သူတို့ကဥပဒေစိုးတဲ့လူတွေလက်စစ်ကြောင်ပေါ့ဗျာ။စီးတယ်သွားတယ်စစ်ပြီးတော့ဒိန်းဆွဲတယ်ပြောပြီးတော့လူတွေစားနေတာ။နောက်ပြီးတော့အဲ့ဒီ passport အမီစာအုပ်စီးတဲ့လူညမအိယာဆိုပြီးတော့အဲ့ဒီအတူလက်စစ်နေတယ်တော်တော်ဒီမှာအလုပ်ဆောင်တော့လို့ရှိရင် passport အသေးအောင်စောင့်ကြံရမယ်လို့သူတို့ကသာပြောနေတယ်
။တရုတ်နိုင်ငံမှာသွားရလွတ်လွတ်ကန်ဖို့အတွက်လူသူဦးမှာစာအုပ်၃မျိုးကန်ဆောင်ထားရပြီးအစိမ်းအောင်စာအုပ်လုပ်ရင်၆လနေထိုင်ခွင့်ရှိပါတယ်။အလီအောင်စာအုပ်ကတော့မူရစေဝါကင်းရှင်းကြောင်စစ်ဆေးထားတဲ့စာအုပ်ပြင်ကျက်သွေးအောင်စာအုပ်ကတော့9ရက်နေထိုင်ခွင့်စာအုပ်လည်းရှိရမှာဖြစ်ပြီးအစုံတစ်ခုလိဟင်းလာကိုစစ်ဆေးသွေးရှိရင်ပန်းစည်းထောင်ချကြောင်ဆိုင်းအောင်ဝင်းကပြောပါတယ်။ဒီအပိုင်းတွင်းမှာမြန်မာလုပ်ကမားတွေရာနဲ့ချီဖန်စီသိမ့်သိမ့်ခံရတယ်လို့ရွှေလီမြို့ကဆိုင်းအောင်ဝင်းကဆက်ပြောပါတယ
်။အရင်တော့မပြောပြပြရာကနာတော့နေ့တိုင်းနေ့တိုင်းတော့ယူနေတာပဲ။သူတို့ကစစ်ဆေးပြီးတော့သက်ဆိုင်ရွေးနိုင်တဲ့သူကတော့သက်ဆိုင်နဲ့တည်းရေးခိုင်းတာပေါ့။မရွေးနိုင်တဲ့သူကတော့၆လလားထောင်းတာရှားလိုက်တဲ့သဘောမျိုးနဲ့အဲ့ဒီအလုပ်စခန်းကိုပြန်ပြီးတော့ပို့တာပေါ့ဗျာ။သူတို့ကဖမ်းမိသူတွေသက်ဆိုင်ရဟိုအဖိန်သူတို့မိသားတို့အစရပြီးတော့ပြင်ဖို့ပြေးတင်တာပေါ့။သူတို့ဖမ်းထားတဲ့အရာကဘုံကိုသိမ်းပြီးတော့ပုံတိုင်းလို့မရအောင်ပြုံးနေတော့မစီအောင်လို့ကျွန်တော်မြင်လာတာပေါ့။
တရုတ်နိုင်ငံရွှေလီဘက်ကျမ်းကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားလူ့ကမားတွေနေထိုင်တဲ့တန်လျာတွေနေအိမ်တွေဆိုင်ခန်းတွေကိုတရုတ်စစ်တပ်ရဲ့မူရီဖွဲ့ဒေသခံအုပ်ချုပ်ရေးဖွဲ့စတဲ့ပူပေါင်းဖွဲ့တွေကနေနေစဉ်စစ်ဆေးမှုတွေတင်ကြလာခဲ့တာပါတရုတ်ဆိုရအနေနဲ့တရားမဝင်ဝင်ရောက်လွတ်လပ်ကန်နေမှုကိုစစ်ဆေးအရေးယူသွားမဲ့အကြောင်းမြန်မာအာဏာပိုင်တွေနဲ့အတူပူပေါင်းပြီးနေဆိုင်မျိုးတွေမှာကြီးညာထားတယ်လို့မူဆယ်ခရိုင်သူအုပ်ချုပ်ရေးမှူးဦးစန်းလှိုင်ကပြောပါတယ်လက်ရှိမှာတရုတ်ဆိုရအနေနဲ့တရားဝင်လွတ်လပ်ခွင့်ပါမစ်ကိုစီစဉ်ပြုလုပ်ပေးနေတဲ့ဆိုပေမဲ့အယူအဆအဖြစ်နေပါနေသေးတာကြောင့်ဆက်မှန်သုံးမည်ပေးဖို့မြန်မာဘက်ကတောင်းဆိုထားတယ်လို့မူဆယ်ခရိုင်သူအုပ်ချုပ်ရေးမှူးဦးစန်းလှိုင်ကပြောပါတယ
်။လွတ်လပ်ခွင့်ပါမစ်အတွက်ကိုသူတို့ကစီစဉ်ပေးတယ်။တရက်ကိုအနည်းဆုံး100နှုန်းတော့ရအောင်တော့သူတို့ကစီစဉ်ပေးတယ်။ကျွန်တော်တို့ဘက်ကလည်းဒီဘက်ကမြစ်တာရဲ့ခံထားတာကဒီဘက်ရောဒီဘက်ကပို့ပြီးတော့ထုတ်ပေးနိုင်အောင်စီစဉ်ပေးပါလို့သူတို့ဘက်ကလည်းပဲစ조사နေပါတယ်ဒါပေမဲ့ဆက်ပြီးတော့ဒီတရားထဲတော့ပို့ပြီးတော့မလုပ်ပေးနိုင်သေးဘူးအခုတည်းက
ရှမ်းပြည်နယ်မူဆယ်မြို့တစ်ဖက်ကတရုတ်နိုင်ငံရွှေလီနဲ့ကျဲကောင်ဘက်မှာလွတ်လပ်နေတဲ့မြန်မာနိုင်ငံသားတောင်ကလန်းလောက်ရှိနေပါတယ်မြန်မာလူ့သမားတွေအနေနဲ့တရုတ်နိုင်ငံတွင်အလုပ်လုပ်မယ်ဆိုရင်တရားဝင်လက်မှတ်ပြုလုပ်ပြီးမှသွားရောက်ဖို့မူဆယ်ခရိုင်သူအုပ်ချုပ်ရေးမှူးဦးစန်းလှိုင်ကလည်းအခုလိုစိုက်တွန်းထားပါတယ
်။တရားဝင်အလုပ်လုပ်ကံကြီးလုံးဝမလုပ်ဖို့လို့ကျွန်တော်တို့အတိအကျကိုပြောရဲပြောထားတဲ့ကြောင့်ဒါလေးနဲ့ဆက်မှာခြင်းပါလေ။သွားမယ်ဆိုရင်တရားဝင်သွားပါ။နေတဲ့ခါမှာလည်းဆက်မှတ်ရတဲ့ကာလအပြင်နေတိုင်းနေတဲ့ခါမှာပြန်ဆက်ပြီးဖို့လို့
ရခင်ကကျက်သွေးရောင်ထောက်ကန်ဆောင်သားတို့တွေဟာတရုတ်နိုင်ငံတွင်မှ9ရက်လောက်နေထိုင်ခွင့်ရပေမဲ့အခုအခါမှာသရက်သာနေခွင့်ရပြီးညအိတ်ခွင့်မပြုတော့တဲ့အခြေအနေမှာရှိနေပါတယ်။တရုတ်နိုင်ငံတွင်းကိုရှမ်းပြည်နယ်ကလူတွေ၊ဒီမကလူတွေကနေတရားမဝင်ဝင်ရောက်လွတ်လပ်ကန်နေကြတာများပြားရှိနေပြီးအခုလိုတရားဝင်လွတ်ကန်ခွင့်အစီအစစ်လာတဲ့အချိန်တွေကြောင့်အလုတ်ကန်ဆက်ခဲတွေရှိလာခဲ့တယ်လို့ရှီလီတေရခန်ကပြောပါတယ်ခင်ဗျာ။